မျိုးသမီးကဗျာဆီယမတူဦးအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာဟိုအမျိုးသမီးကဗျာဆီယမတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်နောက်အမျိုးသမီးကဗျာဆီယမတွေရဲ့အရေးအတွက်ကလည်းနည်းနေတယ်မျိုးသမီးကဗျာဆီယမတွေရေးတဲ့ကဗျာတွေကိုညွှန်းဆိုမှုကလည်းနည်းတယ်ဝေဖန်မှုကလည်းနည်းတယ်ပေါ့နော်အဲ့လိုမျိုးဒီမှာမြင်မိတယ်အဲ့ဒါကလည်းဘာတွေကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကဗျာဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှာဆိုရင်အမျိုးသမီး100ယောက်လောက်ပဲပါနေတာမျိုးနောက်တစ်ခါတချို့စာအုပ်တွေကြတော့ဒီကဗျာဆရာတွေရဲ့စုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့ဆရာပေါင်း30ကျော်40ကျော်အဲ့မှာအမျိုးသမီး100မှမပါတာမျိုးတော့မှတွေ့ရတယ်ဒါပေမဲ့သူတို့ကအမျိုးသားများတည်တဲ့ထုတ်တဲ့စာအုပ်လို့တော့လည်းရေးမထားပြန်ဘူးအဲ့လိုဆိုတော့ဒါမိကြံခဲ့တာဖြစ်ကောင်းဖြစ်မယ်ဒါမှမဟုတ်အမျိုးသမီးရေးတဲ့ကဗျာတွေကအားသိမ့်မကောင်းလို့ယူဆမျိုးလည်းဖြစ်ကောင်းဖြစ်မယ်ပါနော်ပြီးတော့ဒီနေရာမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မကထင်လိုက်ပါတယ်
ဟုတ်ကဲ့အဲ့ဒီကွက်လက်ရဲ့အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့ကိုယ့်ရဲ့ယဉ်ကျေးမှုအရာပါနော်ကဗျာဆိုတာမျိုးကတခြားအမှုပညာအမျိုးအစားရဲ့ထဲမှာသူကလည်းအင်မတန်မှဒီစကားလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားတဲ့ကိစ္စမျိုးတွေပေါ့ကျမတို့ရဲ့ယဉ်ကျေးမှုမှာကတချို့အကန့်အသတ်အတားအဆီးလေးတွေရှိနေတယ်ရဲရဲတွေးရဲရဲရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးတွေရှိနေတယ်နောက်ဗဟုသုတအနေနဲ့ပေါ့ရိုးရာပုံစံအဖြစ်ရတော့အမျိုးသမီးတွေကသူကိုယ့်ရဲ့အိမ်မှုကိစ္စတို့ဒီအမျိုးသမီးရေးရာကိစ္စဒါမှမဟုတ်နှလုံးသားရေးရာဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားတဲ့ဒီကဗျာလေးမှဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရှားတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကဗျာဆရာတွေဂျာတန်းမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကသိပြီးတော့အာယုံမဆိုင်ကြဘူးပေါ့လက်တွေမှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီအမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်နောက်ဝေဖန်တွေးခေါ်တဲ့နေရာတွေမှာရေးလာကြတယ်ဒါပေမဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်အဲ
့တော့အမျိုးသမီးကဗျာဆီယမတွေဟိုထောက်ခံအားပေးတာနည်းနည်းသေးတယ်ဆိုတော့ကဗျာဆီယမတူဦးအနေနဲ့ဘယ်လိုလှူဆောင်ပေးသေးတယ်လို့ထင်ပါတယ
်ပထမဆုံးကဒီစာပေအတိုင်းဝိုင်းအနေနဲ့ပေါ့စာပေအတိုင်းဝိုင်းမှာမှဒီကဗျာအတိုင်းဝိုင်းပေါ့ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ဖော်ပြခင်းခံမှာပဲဆိုရဲအနေအထားစာဤထက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှုဒါမဟုတ်လို့ရင်ရှာဖွေပေါ့အမျိုးသမီးကဗျာဆီယမတွေဟာရှိလားရှိလားဘယ်လိုကဗျာမျိုးတွေရှိတယ်လဲဟုတ်ပြီဒါကိုသေချာလိုက်ပြီးတော့ရှာဖွေမယ်ဒီမဂဇင်းတင်မှာပို့ပြီးတော့များရေးလောင်အားပေးမယ်ပေါ့ဆိုပြီးအဲ့လိုစွမ်းအားမြင့်ပေးတဲ့အပိုင်းတွေလိုလိမ့်မယ်လို့ကျွန်မထင်တယ်နောက်တစ်ခုကကဗျာနဲ့ပတ်သက်လို့ workshop တွေဆွေးနွေးပွဲတွေနိုင်ငံတကာကဗျာတွေကိုဘာသာပြန်တဲ့ဖတ်ရှုတဲ့ဝေဖန်တဲ့ဒီလိုမျိုးတွေမှာလည်းအမျိုးသမီးတွေရဲ့ပါဝင်မှုကနည်းနေသေးတယ်နောက်တစ်ခါအမျိုးသမီးတွေကိုယ်တိုင်ကလည်းဟိုကိုကိုရလည်းအားစိုက်ဖို့ပို့ပြီးတော့လုံပဲပေါ့မျိုးသမီးဒီရေးလေးရေးထားရှိတဲ့အကြောင်းရရဲ့ထဲမှာလည်းမကပို့ပြီးတော့ချိုးဖောက်ပြီးတော့ဒီလိုမျိုးရေးလိုင်းလာအောင်ဒါအချင်းချင်းလည်းပို့ပြီးတော့စီစီလုံးလုံးနဲ့ပေါ့နော်အားထုတ်ရမယ်လို့ကျွန်မထင်ပါတယ
်အခုလိုမျိုးပေါ့နော်ကဗျာရေးသားမှုကိုအားပေးမှုနေနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုကကဗျာဆီယမတူဖြစ်လာတဲ့ဆိုတော့ကဗျာဆီယမတူအနေနဲ့ရှောက်လှမ်းခဲ့ရတဲ့ခီးလေးကိုနည်းနည်းပြန်ပြောပြပေးပါလားရှင
်ကျွန်မဒီကဗျာကိုအဓိကစိတ်ဝင်စားတဲ့အကြောင်းကနံပါတ်1ကတော့ကျွန်မရဲ့မိဘတွေအကြောင်းပါပဲကျွန်မအဖေကိုယ်တိုင်ကလည်းကဗျာဆီယတယောက်ပါသူတက္ကသိုလ်မှာရေးတယ်မြန်မာစာနေပြီးတော့ကျောင်းပေးတယ်ဆိုတော့ကျွန်မငငယ်ကလေးတွေကသူကကဗျာဆိုတာနဲ့မိတ်ဆက်ပေးတယ်မိဘတွေကလည်းအားပေးတယ်နောက်ကြတော့ကျွန်မဟိုတက္ကသိုလ်ရောက်တဲ့အခါမှာကျွန်မတက္ကသိုလ်မဂ္ဂဇင်းတွေမှာကဗျာရေးတယ်ဝိတုတွေတွေပါလည်းရေးပါတယ်အဲ့လိုပြီးသွားပြီးဒီစင်ကာပူမှာကျွန်မကျောင်းဆက်တက်ဖို့သွားတယ်အဲ့အချိန်မှာစာပေနဲ့ဆက်ပြတ်သွားတယ်ပြီးတော့မှ2009ဦးပိုင်းလောက်မှာကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကဗျာအပါအဝင်တခြားစာပေလေးရေးပြီးတော့တင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှကျွန်မငငယ်လေးတွေကအင်မတန်ဝါဒနာပယ်ခဲ့တဲ့ကဗျာကိုပို့ပြီးအားစိုက်ခွန်စိုက်ရေးဖြစ်တယ်အခုလက်တလောအနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ Bones We Crow ဆိုတဲ့ကဗျာစာအုပ်ပေါ့ The Anthology of 15 Contemporary Burmese Poets ဆိုတာအဲ့ဒီစာအုပ်ကိုဘာသာပြန်ပြီးတော့ edit လုပ်ခဲ့တဲ့သူကတော့မြန်မာကဗျာဆရာကိုကိုတက်နဲ့ British ကဗျာဆရာ James Ban ဆိုတာအဲ့ဒီမှာကျမကဗျာလေးရွေးချယ်ခံရတယ်ဆိုတော့အဲ့ဒီကိစ္စကကျမကိုဒီထက်ပိုပြီးတော့ကဗျာမှာပိုပြီးနှစ်နှစ်ချိုက်ချိုက်ထဲထဲဝင်ဝင်လုပ်ဖို့အတွက်ပိုပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျမကိုကဗျာဆရာမဆိုပြီးတော့ဖြစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါပဲ
ဟုတ်ကဲ့မပြေဥလှိုင်ပြောတဲ့ Bones for Crew ပေါ့နော်အယူတူမင်းလို့ဒီပေးရတဲ့ဒီစာအုပ်မှာပေါ့နော်မပြေလှိုင်ဦးရဲ့နော်ကဗျာဆရာမပင်ဒူရရဲ့ကဗျာပါတယ်ဆိုတော့အဲ့ဒီကဗျာလေးကိုရုပ်ပြလို့ရမှာရှင
်အဲ့ဒီစာအုပ်မှာကျမရဲ့ကဗျာက၅ပုဒ်ပါတယ်ရှင
်အကောင်းဆုံးပေါ့နိ
ဟုတ်ကဲ့တလောဆရာလက်ထက်မှာကဗျာစာရတဲ့ကပါမလာဥစားကဗျာလေးကတော်တော်လေးရှည်တယ်အဲ့ဒီထက်မှာလူတိုင်းများတဲ့ကဗျာတပုဒ်ကတော့အဲ့လူဘိန်းများမြို့ကိုတိမ့်ပိုက်စင်းဆိုတဲ့ကဗျာပါနော်လူဘိန်းတွေဟာရေကြီးရာမျက်နှူရာလှဲ့လှဲသွားလာတယ်မဟာတတိုင်းကြီးကိုကုတ်ကတ်ဖတ်တတ်တယ်ထရိုဂျန်မြို့ကြီးကိုမြို့ထဲမောင်းသွင်းလာတယ်
ไอ้ไอ้ไอ้กับยาตอนนั้นเราชีเลยจมาโปรสโปรทวีปุ่นนั้นมีนายยีเท่าไหร่ก็เอล่ามาส่วนนี้จมาไอ้กับยาเรามาเมียงกุ้งเนี่ยมีอยู่ตรงป่าเลยนั่งงานก็มาพิบยันนี่เลยจ้างยาเลยโอ้จมากับยาจะพูดถึงมาสู้วิเท่าไหร่แต่จ้างว่านั่งงานยาได้ยาตอนนี้ได้จ้าวะคุณสาวบอกมาชีคันบีโร่คุณดีอเมริกันบีดังสู้ไอวามาอินเตอร์เนชั่นแนลไรติงโปรแกรมเนาะนั่งงานก็สายเรื่องซีซีมามีมานั่งงานมาบ่เนาะ
International Writing Program IWP panel discussion The Role of Women Poets in Burma.
Okay. So,
I was like,
ဒီစာအုပ်ကိုထုတ်လိုက်ခြင်းအပြင်အဓိကရွေးချက်ကတော့မြန်မာပြည်မှာကပြားဆရာမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကပြားတွေကတော့ဒီလိုဒီလိုကပြားမျိုးတွေပါပဲဒါကိုအရှိကိုအရှိတိုင်းပေါ့သင်ဟပ်ပြီးချပြခြင်းနဲ့ရွေးခြင်းနဲ့ဒီစာအုပ်ကိုတစုတစည်းထုတ်လိုက်တာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာမြို့သမီးကြီးပဲတည်တဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရလို့လဲ
Stronger, not a novice.